ကနေဒါနိုင်ငံဝင်နီဖက်လူခွင့်ရပြတဲ့မှာထိတ်ဆွဲပြတ်သားထားတဲ့နိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ရုပ်ပုံကိုဖယ်ရှားတော့မယ်လို့ပြတဲ့တာဝန်ရှိသူလူကိုကိုကားပြီးကနေဒါသတင်းမီဒီယာတွေမှာရေးထားပါတယ်။လူခွင့်ရပြတဲ့မှာလူခွင့်ရကောက်ဝဲသူများနဲ့အမှတ်တိုင်များဆိုပြီးနှစ်ကာလလိုက်ဖော်ပြထားတဲ့ပြောက်ကွက်ကနေဒေါ်ဆန်းစုကြည်ရုပ်ပုံကိုဖယ်ရှားမှာဖြစ်တယ်လို့ပြတဲ့တာဝန်ရှိသူဒူးဖြစ်တဲ့အန်ဂျလာကက်စီပြောတာကိုကိုကားပြီးသတင်းတွေမှာရေးထားပါတယ်။လူနည်းစုမွတ်စလင်ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ဘေးဒုက္ခအကြမ်းတဲကြောင့်ဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးပြတ်တာထားတာတွေကိုတရိုက်ကနေဖယ်ရှားဖို့တောင်းဆိုတာတွေရှိထားတယ်လို့သတင်းမှရေးပါတယ်။ဒါအပြင်ဂုံဒူးဆောင်ကနေဒါနိုင်ငံသားတွေရဲ့တပ်ပုံပြကန်းမှာတခြားလူတွေနဲ့အတူချိတ်ဆွဲထားတဲ့ဒေါ်ဆန်းစုကြည်ရဲ့ရုပ်ပုံကြီးကိုထိုးထားတဲ့မီးတွေကိုလည်းမှိန်ချထားလိုက်ပါတယ်။အဲဒီရုပ်ပုံရှင်မှာတော့ရိုဟင်ဂျာတွေရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့ရှင်းလင်းပြောဆိုချက်တခုကိုပြသထားပါတယ်။နိုင်ငံတကာအတိုင်းအဝိုင်းကမွတ်စလင်ရိုဟင်ဂျာလို့တုံ့နှုံပြောဆိုသူတွေကိုမြန်မာဆိုရကတော့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းအဝိုင်းလို့ပဲတုံ့နှုံပြောဆိုပါတယ်။ဒေါ်ဆန်းစုကြည်ကိုဂုံဒူးဆောင်ကနေဒါနိုင်ငံသားဖြစ်2009ခုနှစ်ကအသိအမှတ်ပြုချင်းမြင့်ထားတာဖြစ်ပြီးရခိုင်ပြည်နယ်အကြက်အတဲဖြစ်လာပြီးနောက်ပိုင်းမှာတော့ဂုံဒူးဆောင်ကနေဒါနိုင်ငံသားဖြစ်ချင်းမြင့်ထားတာကိုပြန်ရုပ်သိမ်းဖို့တောင်းဆိုဆန္ဒပြတာတွေရှိထားပါတယ်။